မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲအလီလေးအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အမေရိကန်အောက်လွှတ်တော်ကနေပြီးတော့ဒီမြန်မာနိုင်ငံရခိုင်ပြည်မြောက်မှာဖြစ်ခဲ့တဲ့ကိစ္စဟာဂျီနိုဆိုက်ဆိုပြီးတော့တာမတ်မှုနောက်ပိုင်းဖြစ်လာနိုင်ခြေတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးမှာပါရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းမှာဒီရိုဂျာမုစလင်တွေအပေါ်မှာစစ်တပ်ကကျူးလွန်ခဲ့တာတွေကိုဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဖြစ်တဲ့အမေရိကန်အောက်လွှတ်တော်ကနေပြီးတော့သတ်မှတ်ကြေညာခဲ့ပါတယ်ဒီလိုမျိုးအမေရိကန်အောက်လွှတ်တော်ရဲ့သတ်မှတ်ကြေညာခြင်းရဲ့နောက်ဆက်တွဲအဖြစ်ဘလူးရေးယူမှုတွေရှိလာနိုင်လဲနိုင်ငံရေးအရဥပဒေကြောင့်ရဘလူးတက်ရောက်မှုတွေရှိလာနိုင်လဲဆိုတာကိုကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်အဲ့တော့ပါဝင်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်2ဦးရှိပါတယ်ပထမတူကတော့ဥပဒေထောက်ကူပြုကွန်ရက်ကိုထူထောင်တဲ့လူခွင့်ရှိနေကြီးဦးအောင်ထူးဖြစ်ပါတယ်ဒီလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ Internews အဖွဲ့ရဲ့သတင်းပညာရေးဆိုင်ရာကြံပေးသတင်းစာဆရာဦးစိန်ဝင်ဖြစ်ပါတယ်ခင်ဗျာနောက်ဆုံးဒီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးဦးအောင်ထူးကိုဖိတ်ခေါ်ကြပါလားခင်ဗျာကိုအောင်ထူးကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါလေ
ဟုတ်ကဲ့ဦးအောင်ထူးကြီးခုနကကျွန်တော်ပြောသွားလို့ပါအမေရိကန်အောက်လွှတ်တော်ကဂျီနိုဆိုက်ဆိုပြီးတော့ဒီရခိုင်ပြည်နယ်မှာဖြစ်ခဲ့တာတွေကိုသတ်မှတ်ကြေညာလိုက်ပါပြီအဲ့တော့အဲ့တော့နောက်ဆက်တွဲဖြစ်လာနိုင်တဲ့ကိစ္စပေါ့အထူးသဖြင့်ဥပဒေကြောင်းအရပေါ့နောက်ဆက်တွဲတက်ရောက်လာနိုင်ခြေနဲ့ပတ်သက်လို့ကောင်းထူဘလိုများသုံးသပ်မိပါလဲခင်ဗျာ
ဒီလိုကအဓိကကတော့ဘာကြောင့်ရည်ရွယ်တင်နေဆိုတဲ့ပုံမှာဆုံးဖြတ်ချက်ကျသွားတာလဲသူတို့ကျင်တော့ဒီပြည်မှုကြီးတွေကျူးလွန်ခဲ့တဲ့တွေကိုအေးမြူခဲ့တဲ့အတွက်နောက်ထပ်ပြည်မှုကြီးတွေဆက်ပေါ်ပေါက်တယ်ကျွန်တော်ညီဝဲစီဝင်ချင်အောင်ဟိုပြုံးမလေးလေးငါးမှာပြည်မှုကျူးလွန်နေလူငင်းခွင့်ပြီးခဲ့တဲ့အတွက်ပြည်မှုကြီးဆက်လက်ဖြစ်ပွားကျူးလွန်နေတယ်။ဆက်ကြည့်တဲ့အခါကျတော့အချင်းကရင်ပရနီရှန်းစတဲ့တိုင်းနာဒေသတွေမှာပါတက္ကတကကျူးလွန်မှုတွေဖြစ်လာတယ်။တောင်နေငါးကတိလာတယ်။အဲ့တော့ဥပဒေစိုးမိုးကြီးပြက်လာတယ်။ဒီလိုငင်းငင်းမှုရနိုင်တဲ့အခြေအနေမရှိတော့ဘူး။သူကမြန်မာစစ်တပ်ကတိုက်တဲ့အချိန်မှာတိုက်တဲ့နေရာမှာပြည်မှုကြီးချက်စလို့ကျူးလွန်ခွင့်ရှိသွားတယ်။ကွင်းဒီမှာဆိုရင်ကွင်းဒီစစ်သား2ဦးနဲ့ရဲသား2ဦးကိုလက်ထက်ရောက်ဖမ်းပြီးတော့မှပြစ်တလိုက်တာဟာသင်ရှားတဲ့ဖြစ်ရသမှုပဲရခိုင်ပြည်နယ်မှာဖြစ်တဲ့ပြဿနာဘာကြောင့်လဲဆိုတော့တဘာဝတန်ဇာတရေပေါ်မှာရခိုင်ပြည်နယ်သားခံစားခွင့်ရှိတဲ့တဘာဝတန်ဇာတရေပေါ်မှာဒီကြောင့်မှုချေတဲ့ခြင်းနဲ့တွေ့ရခိုင်နဲ့ဥရင်းကြရဲမှာပြဿနာဖန်နေလိုက်တာပဲအဲ့တော့အလားတူပြဿနာမျိုးကအချိန်မှဖြစ်တယ်အခုမှဆိုရင်တနိုင်းဒေသမှာဒီနှစ်ကစာပိုင်းနဲ့နှစ်တွက်လောက်ဒီဖြစ်တာတနိုင်းမှာထွက်တဲ့ပရင်းနေသူ့ပေါ်ဝင်ကိုလုံးဝထိကျုပ်ကျင်တဲ့အတွက်မြန်မာစစ်တပ်ကထိုးစစ်ကြီးတွေဆင်နေအဲ့ဒါဟာရခိုင်မှာဖြစ်တာနဲ့အလားတူပဲဒါကြောင့်နိုင်ငံကသိလာတယ်ဒီတင်းမှုကြီးကိုကျူးလွန်မှုတွေပေါ်မှာအေးမယူဘူးဆိုရင်တော့ဥပဒေစိုးမိုးကြီးပြက်ပြီးတော့ညီညာမှုလည်းဘရောမှရမဟုတ်တော့ဘူးအဲ့တော့ဥပဒေစိုးမိုးကြီးပြက်ရင်စီဝေးထိုးတက်မှုကမဖြစ်နိုင်ဘူးအင်းရမှုလည်းမဖြစ်နိုင်ဘူး။ဥပဒေစိုးမိုးရေးအစ်ဆောင်ရေးဟာဒီမျိုးနိုင်ငံပြည်ထနာလာမကဘဲနဲ့တကဘာလုံးပြည်ထနာဖြစ်လာတယ်။အဲဒါကြောင့်လည်းနိုင်ငံကုမ္ပဏီတွေကထဲဝင်စီဝေးလုပ်ချင်တယ်။ဒါပေမဲ့ဥပဒေစိုးမိုးရေးပြက်နေတယ်။ဒီမှာရှစ်တက်ကထင်းတို့ခြေတို့လုတ်ကင်နေတာတားလို့ရှိလို့ကိုမရဘူး။အဲတော့ကြိုက်တဲ့အချိန်မှာတတ်မယ်၊ကြိုက်တဲ့အချိန်မှာစာချုပ်တွေချိုးပေါက်မယ်၊ကြက်တို့လုံမယ်။ဒီပြည်ထနာဖြစ်လာတော့နိုင်ငံကုမ္ပဏီဝင်မဲ့ဟာလည်းမဝင်ရတော့ဖြစ်သွားတယ်။အဲ့တော့ဥပဒေစိုးမိုးကြီးကိုဘယ်လိုပြန်လည်တည်ဆောက်မလဲဆိုရင်ဒီဆယ်စုနှစ်နဲ့ခြေပြီးတော့ဥပဒေစိုးမိုးကြီးပြက်အောင်ပြည်မှုကြီးတောက်လျှောက်ကျူးလွန်နေကြတဲ့မြန်မာစစ်တပ်ခေါင်းဆောင်တွေတာဝန်ရှိသူများပေါ်ကပြည်တွင်းတရားစီရင်ရာဆင်ရင်လို့မရတော့ဖြစ်တယ်။အဲ့ခါကျတော့နိုင်ငံတကာအဆင့်တရားစီရင်ရေးကနေပြီးတော့တရားစီရင်ရေးပါဝင်ပပေါင်းစုံကရုပ်နိုင်အောင်ပြည်တွင်းဆောင်တဲ့အခြေခံကနေပြီးတော့မိဂန်ကွန်ဂရက်ဆွတ်တော်ကပထမဆုံးအခြေခံလာလိုက်ကြပြီလို့ကျွန်တော်နားလဲပါတယ်
ဟုတ်ကဲ့အဲ့တော့ခုနကပြောလို့မြန်မာနိုင်ငံနဲ့ပတ်သက်လို့သူပြည်မြန်မာစစ်တပ်အရာရှိတွေကို ICC မှာတရားစွဲဖို့ကိစ္စတွေကလည်းအခုလက်တော်ဖြစ်နေတဲ့ခါကျတော့နိုင်ငံတကာဥပဒေကြောင်းအရတက်ရောက်မှုတွေကဘယ်လောက်ထိဖြစ်လာနိုင်မှာလဲခင်ဗျာဒီဆုံးဖြတ်ချက်က
ဒီလိုရ ICC ကသွားတဲ့ line ဟိုတကြောင်းပေါ့လေဒီ ICC ကတရားစွဲအရာရှိကိုယ်တိုင်ကနေပြီးတော့မှပဏာမစစ်တေးမှုကိုစလုပ်နေပြီပဏာမစစ်တေးမှုပြီးလို့ရှိရင်ကျွန်တော်တို့တရားဝင်စည်းမှုသွားတော့မယ်။ဖိုင်အခြေပါကဒီပြုလိုက်ပြီဆိုရင်တရားဝင်စည်းမှုသွားပြီဆိုရင်တော့ဖြစ်ရင်တစ်ဖက်ကဒီသူတို့အခုနိုင်ငံကထောက်ပြနေတဲ့စစ်ကောင်းဆောင်တွေပေါ်မှာဖန်ဝရန်ထုတ်တိုင်းရှိသွားနိုင်တယ်။နိုင်ငံပြုဆက်တရားယူရုံးမဥပဒေကိုတည်ခတ်နိုင်ငံတွေကလိုက်နာကျင့်သုံးမှုယူလာတယ်။ဒါလမ်းကြောင်းတစ်ကြောင်းဖြစ်တယ်။နောက်လမ်းကြောင်းတစ်ကြောင်းကတော့ကျွန်တော်တို့ဒီပြီးခဲ့တဲ့စက်တင်ဘာလထဲမှာထုတ်ပြန်ခဲ့တဲ့အခုလ24ရက်နေ့ရစနေတိကျထွက်သွားတယ်ပြည်သမဂ္ဂအချက်လက်ချဖွေးမရှင်ရဲ့အစီရင်ခံတာပေ103အင်မှာပါသွားတယ်အဲ့ဒါပါလဲဆိုတော့နိုင်ငံတကာမှာရှိတဲ့တရားစီရင်စနစ်တွေကနေပြီးတော့ တရားရုံးကြီးကနေပြောလဲပဲဒီကိစ္စကိုရည်ဆောင်ဖို့ဖြစ်တယ်။အဲ့ဒါကိုကျွန်တော်ဘာလို့ခေါ်လဲဆိုတော့ universal jurisdiction လို့ခေါ်တယ်။တစ်လောကလုံးဆိုင်ရာစီမံခန့်အနာလို့ခေါ်တယ်။အဲ့တော့အချို့တိုင်းပြည်တွေကမြို့သားတရားစီရင်ရေး national court ဖြစ်တော်ညာလေးပဲ။ဟိုဘောပြည်မှုရည်ကျူးလုံးတဲ့သူတွေဟာအဲ့တိုင်းပြည်မှာရောက်သွားမယ်။အဲတုံးလို့အဲ့တိုင်းပြည်ကလက်ခံရည်ယူဆောင်ရမယ်။ဆိုတဲ့အခါမှာအဲ့လိုစီရင်ပိုင်ကို universal jurisdiction လို့ခေါ်တယ်။အဲ့ဒါမျိုးကိုကျင့်တုံးမှလို့လည်းပဲပြည်သမကချက်လက်ချဝေးမရှင်ကထောက်ပြထားတာရှိတယ်။အဲ့လိုရှိရတဲ့အချို့နိုင်ငံတွေမှာလည်းပဲအပြည့်မှုကျူးလွန်တဲ့ပုဂ္ဂိုလ်တွေဒါမှမဟုတ်ရှင်အဲ့ပြည့်မှုကျူးလွန်ဒေတာတွေမှာရှိရဲစီဝေးလုပ်ငန်းကုမ္ပဏီကြီးတွေပေါ့အဲ့ကုမ္ပဏီကြီးတွေဟာလည်းပဲတနည်းနည်းနဲ့ဒီပြည့်မှုကျူးလွန်သူများနဲ့ဆက်ဆက်ပတ်သက်တယ်လို့ယူဆနိုင်ကြထောက်ထားပြီးပေါ်လာမယ်ဆိုရင်အဲ့နိုင်ငံတွေမှာလည်းတရားစွဲရည်ရွယ်တာမျိုးတွေဖြစ်လာနိုင်ပါတယ်
ဟုတ်ကဲ့တနင်္ဂနွေကျစင်ပါဒီစီးပွားရေးရရိုက်ခတ်မှုတွေပါကြီးလာနေတယ်ပေါ့အဓိကရင်းနှီးနှုတ်နှံမှုတွေပတ်သက်လို့ဟုတ်ကဲ့ကိုအောင်ထူးရေလီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်တူဖိတ်ခေါ်ချင်ပါတယ်ကိုစင်ဝင်းအာ interview ဆက်ပါဦးစင်ဝင်းခုနကတော့ဦးအောင်ထူးကတော့ဒီဥပဒေကြောင်းအရာဖြစ်လာနေတဲ့နောက်ဆက်တွဲချင်းဒီပေါ့ကျွန်တော်ကိုစင်ဝင်းကိုမိကျင်လာကတော့ဒီအောက်လွတ်တော်ကကြီးညာချက်ဟာပြည်တွင်းမှာဖြစ်စေနိုင်ငံတကာမှာဖြစ်စေနိုင်ငံရေးရတည်ရောက်မှုကဘယ်လောက်ထိရှိပါလဲခင်ဗျာ
ကျွန်တော်အမေရိကန်အောက်လွတ်တော်ကဒါဟိုဒုတိယပေါ့နော်ပထမပြီးခဲ့တဲ့လကကနေဒါအောက်လွတ်တော်ကလည်းဒါမျိုးကျင်ညာတယ်ကျွန်တော်ဆိုက်ဆိုပြီးတော့နော်အဲဒီဟာကဘလောက်ပြည်တွင်းမှာတော့ဟိုရိုက်ခတ်မှုကတော့ပြည်တွင်းကတော့စောင့်ကြည့်ဒါဟိုဘလို့ဖြစ်မလဲဆိုတော့ဟိုစိတ်ဝင်စားဟိုဆက်စုတာပေါ့လေစောင့်ကြည့်နေတာမျိုးပေါ့နော်ဒါပြောရရင်တော့ဟိုမြန်မာပြည်တွင်းမှာကနိုင်ငံတကာအရေးဒီလိုမျိုးဟာနဲ့ပတ်သက်ပြီးတော့ပြည်တော်ပြည်နာစားတော့မသိကြအောင်ပါဆိုတော့ဟိုတို့တော့လည်းပဲဒီဟာကအဲစိတ်ဝင်စားဖို့ကောင်းတယ်ဆိုတဲ့အချက်ကိုနာဟိုဟာဖြစ်တာပေါ့နိုင်ငံတကာတရင်းနေရာနေပြီးတော့ပြန်နာထောင်နေရတာပေါ့နော်အဲနိုင်ငံတကာမှာတော့ဒီမွတ်စလင်တိုင်းဝမ်ရတော့ဒါဟိုအင်မတန်မှကြိုးဆိုကြတယ်ဒီရုရှားတွေကတော့ဒီဟာကဟိုတုတ်တက်မှုနော်ဟိုတုတ်ကတဲ့စကန်ကြီးမှာသူတို့တရားနဲ့ပတ်သက်ပြီးတော့အာရဝန္ဒရှိတယ်သူတို့ကတော့တခုခုဆက်ဖြစ်လာလိမ့်မယ်တို့ဟိုမျှော်လင့်နေကြတယ်အဲသူတို့အတွက်ကိုဟိုအတန်ထွက်လာပြီးအေးအေးယူဆောင်ရမှုတွေဖြစ်လာလိမ့်မယ်လို့တော့သူတို့ကတော့မြင်ကြတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်တခုမေးချင်တာကအခုဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့မြန်မာနိုင်ငံရေးအဖွဲ့အစည်းတွေရဲ့တုံ့ပြန်ချက်ကိုဘယ်လိုမြင်ရလဲခင်ဗ
ျမြန်မာနိုင်ငံရေးအဖွဲ့အစည်းတွေအများစုကတော့ဟိုတတ်နိုင်တဲ့လောက်ဒီဟာကိုကိုကဟိုသွားပြီးတော့မပြောရေးဆိုတဲ့ဟာပေါ့မှာဒီပေါ်မှာသူတို့ဟိုနှစ်ပိုင်းရှိတယ်ဒါတစ်ပိုင်းကတော့ဒီဟိုပေါ့စစ်ဘုံချုပ်ဒီအေကျူးလွန်လဲဆိုတဲ့အပိုင်းအေးယူလဲအေးယူပေါ့ဒါမျိုးပေါ့နော်အဲတိုးတော့လည်းပဲအဲဒီမိုကရေစီအတွင်ကူးပြောင်းမှုကိုထိသွားမှာတော့ဩစိုးရင်ကြတယ်အာကတော့ကျွန်တော်တာမန်ပြည်သူတွေအများကြီးမှလည်းဒီလိုမျိုးဖြစ်တယ်လို့မြင်ပါတယ်ဒါကြောင့်မို့တခါလေကြာရင်အဲဒီမီဒီယာတွေမှာဒါမျိုးတွေပေါ်ကြတဲ့အခါကျရင်အဲတာမန်ပြည်သူတွေကနေပြီးတော့တုံ့ပြန်တာအထူးမတော်ဆန်းစုကြည်နဲ့ပတ်သက်ရင်ကပြောပြီးပြောတာဒီအပေါ်မှာအဓိကများပါတယ်သူတို့အနေနဲ့ကတော့ဟိုဟိုလိုမုံဒီမှုဆိုတဲ့လူမျိုးကြီးမုံဒီမှုပါတယ်မုံဒီမှုဆိုတာလေဟုတ်တယ်တကယ်ဟုတ်ပဲဒါကိုဇိုင်းလိုက်မှတ်တဲ့လို့ပြီးတော့မုံဒီအမုံတရားတွေဖန်တီးနေတဲ့လူတွေရှိတယ်ဒါပေမဲ့ဒါကတက္ကနာအများစုကတော့ခုနကပြောဒီမိုကရေစီအတွင်ကူးပြောင်းမှုကျွန်တော်တို့မှာရအောင်ရပဲဖြစ်တယ်ဒါကြီးပြတ်သွားမှာဆိုရင်လေအဲ့ဒီဟာကိုကျွန်တော်တို့ကလည်းခွဲမြူဖို့တော့လိုပါလေ
ဟုတ်ကဲ့ခင်ဗျအဲလေတိုင်းပေါ်မှာဆက်နေဒီလိုနေပြပါအောင်ခင်ဗျဥအောင်သူအုပ်စိန်ကကျွန်တော်တို့ရှင်တွေကလည်းများတော့နေသူတို့ဆက်ပေးကြပါလေရေစုံဥခင်မောင်ဝင်းဥခင်မောင်လွင်ဟုတ်ကဲ့သူတို့တုတ်ဆွနေမြင်မြန်လို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့။ခင်ဗျားဆိုင်ကိုသတ်မှတ်ခံရင်းကြီးကြောင့်ညီမအစိုးရအားနိုင်ငံရေးဥပဒေများကိုမရေကြမဲ့ရာအစီအူဖော်ပြတဲ့အခြေဖြစ်တယ်။နံပါတ်1ချက်နေတော့ NDA ဆိုရနဲ့တက်ရော်ဒီတက်ရော်ဒီအစိုးရတက်မရော်မှာတောင်းရှိရတဲ့သတ်မှတ်တယ်ခင်ဗျာ။နံပါတ်2နဲ့ရခိုင်ပြည်ရခဒီနိုင်ငံရေးပါတီများကြီးပါတီများကြီးအဲဒီကစားအတွက်ခုဖြစ်ပြီး NDA အစိုးရကိုပိုးကြချင်းအောင်ဖန်ရတဲ့ဖြစ်ပြီးရတော့တော်တော်များများအချင်းလမ်းကြောင်းပေါ်ကျန်ရအောင်ပြုဖို့ဒီကိစ္စကြီးတစ်ခါလေးချက်နေတော့တခိုင်းတဲ့နာအကြောင်းဒီလိုစီစီကြောင်းရင်းလေးကိုနှုတ်ရခအဖြစ်ဖြစ်ပြီးတိုင်းပြည်စီးပွားရေးအနှုတ်ရခအဖြစ်အောင်ဖန်ရတဲ့ဖြစ်ပြီးတစ်ခါလေးဆယ်ရင်းမတူတဲ့အဖန်ရတဲ့အရှုပ်ထိုးနိုင်ငံလေးဖြစ်အောင်ဖန်ရတဲ့ဖြစ်ပြီးဒီနောက်ဆက်တဲ့အခြေအနေများတော့အမေရိကန်သမ္မတရဲ့အမေရိကန်သမ္မတနဲ့အမေရိကန်ဆွေးနွေးပွဲမှာမူတည်ရတဲ့တင်းတင်းကောင်စီခွင့်ပြုမလို့ရတဲ့ကိုယ်ဆိုရလို့လေဒီစားရည်စီးရည်ရအရေးကြီးတယ်လေဒီယူရပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါကိုအစ္စလမ်နောက်တယောက်ဦးပါကိုအစ္စလမ်ကြီးတိုးတိုးဆွနေမြောင်လို့ရပါလေခင်ဗျာ
ဟုတ်ကဲ့ပါ
ကျွန်တော်တို့မြန်မာနိုင်ငံမှာရှိနေတဲ့အခြေအနေကစစ်စင်းချင်းကျွန်တော်တို့ရခိုင်ပြည်နယ်မှာပြင်ကျွန်တော်တို့ဝင်ရလူမျိုးကိုပါကျွန်တော်စိုက်လို့ပါပေါ်လွင်ပြန်ချပါလိမ့်မယ်မတော်စီကုမရစားပြီးတော့ကျွန်တော်တို့ရခိုင်ပြည်ကမှာရှိကျွန်တော်တို့စစ်ချက်ခံရတာများပါတယ်အခုမကောင်းဆက်ဆက်စက္ကူမှာရှိကျွန်တော်တို့အစလအစလစက်ပြခံရတာပါမတော်စက္ကူမှာရှိကျွန်တော်တို့ကမောင်တော်ဒုက္ခတောင်ရခိုင်တောင်ကျောင်းမှာရှိလူ့ဘာမကောင်းလို့ကျွန်တော်တို့ဆက်ပြဆံရတယ်။ငါရွာဘာသုံးရကျော်မြင်းရှိချက်ရှိဆံရ။အမျိုးသမီးတွေတောင်းလို့ရှိအဒမတ်ပြည်ကြီးဆံရတယ်ကမ။အကောင်းရှိရကျော်မှာကိုယ်ဝင်ရှိလာတယ်။ကောင်းရှိရကျော်မှာကိုယ်ဝင်ရှိလာပြီးတော့လေးရအောင်ဆရာအခုဒီမှာဒုက္ခရဲ့ကတ္တမှာလေးရပြေးပါလိမ့်။အချို့အမျိုးသမီးတွေကကိုယ်ဝင်ဆက်ဆက်လာကြပြီ။အဲဒီကွာဒုံတက်ပိုင်းနဲ့ရှိသူကကိုယ်ဝင်ဆက်ဆက်လာရှိတယ်။အဲ့တော့အဲ့ဒီအတေသာနိုင်ငံတကာအဖွဲ့ကြီးကကျွန်တော်ဘီလာတဲ့ဒီဒီမှာဒုက္ခတွေဆက်ဆံလိုက်ပြီးတယ်။ဒီဆက်ဆံတွားတဲ့လူရဲ့မိသားစုတွေနဲ့နောက်အတ္တမသိရင်ခံရတဲ့အမျိုးသမီးတွေနဲ့သူကကိုယ်တိုင်ကြည့်ရဆက်ဆံဆက်ဆံနိုင်ငံကြီးဒီအချလာကိုပြည်သူပြီးတော့အခုအမေရိကန်အောက်လက်ကကျွန်တော်စိုက်ပြီးတော့လူမျိုးစုံဖြစ်နေပြီးတော့သင်ကအတေကြီးတာကိုကျွန်တော်ဒုံကဒီလုံကလဲလဲလဲလဲ
ဟုတ်ကဲ့ခင်ဗျာကုအစ္စလာမ်ကျေးဇူးပါကျွန်တော်တို့နောက်ထပ်သတင်းရှင်တွေရှိရောကျွန်တော်အဲ့နောက်ထပ်သတင်းရှင်တွေကိုအလှည့်မပေးခင်မှာကုရကဥကုတ်ခမောင်းလင်းပြောထားတဲ့ကိစ္စကိုကုစင်ဝင်ပြောထားတဲ့ကိစ္စနဲ့ပတ်သက်လို့ဥအောင်ထူးရဲ့တုံ့ပြန်ချက်ကိုကျွန်တော်သိချင်ပါတယ်အဓိကစိုးရင်ချက်ကကုနာကပြောသလိုဒီလက်ရှိမြန်မာနိုင်ငံဒီမိုကရေစီပြောင်းလဲရေးကိုထိခိုက်နိုင်သလားမြန်မာနိုင်ငံအယက်သားအစုရတည်ရှိမှုကိုထိခိုက်သွားနိုင်မှာလားဆိုတဲ့စိုးရင်ချက်ပါကုအောင်ထူးဘယ်လိုမြင်ပါလဲခင်ဗျာ
ဒီလိုပြအာဒီဒီမိုကရေစီပြောင်းလဲမှုဆိုတဲ့သုံးနှုန်းကတော့ကျွန်တော်တို့ဖြစ်စီခြင်းနဲ့ဆန္ဒပါအဲ့ဆန္ဒကကျွန်တော်မိစေဦးစိတ်ဝင်မှာရှိသူလူလူအများစုမှလည်းရှိတယ်ကျွန်တော်မှလည်းရှိတယ်သူတို့လည်းပဲ2000ကျော်ဖွဲ့စည်းပုံခြေခံဥပဒေအောက်မှာဒီမိုကရေစီပြောင်းလဲမှုကလုံးဝမဖြစ်နိုင်ဘူးဘာကြောင့်လဲဟို2000ကျော်ဖွဲ့စည်းပုံခြေခံဥပဒေနိုင်ငံပါတီများကဏ္ဍမှာအတိအကျပြဌာန်းတာရှိတယ်စီကန်းရှိသောဒီမိုကရေစီလို့သုံးထားတယ်ဒီမိုကရေစီကစီကန်းနဲ့တော်လို့မရပါဘူးကြော်လုံးမှာဒီမိုကရေစီကိုဥပဒေစိုးမိုးရေးနဲ့အညီကျင့်သုံးရတာဖြစ်တယ်။ဆိုတော့ဥပဒေစိုးမိုးရေးအားကောင်းမှဒီမိုကရေစီရဲ့ကျင့်သန်းတာဖြစ်တယ်။ဆိုတော့စီကန်းဆိုတာကအရေးကြီးအမှန်နဲ့လူအဖွဲ့ကြီးတဲ့လူလိုအပ်တယ်။ဒါပေမဲ့စီကန်းကတကြောင်းတကာတာတရားတော်စမ်းဖြစ်တယ်။စီကန်းကစီကန်းထုတ်သူကစီကန်းထက်မှရှိတယ်။ဥပဒေစိုးမိုးရေးဆိုတာကဥပဒေအောက်မှာအကုန်လုံးရှိတယ်။အစိုးရရှိတယ်အာဏာပိုင်တွေရှိတယ်။ဒီနှစ်ခုက concept ကအတွေးခေါ်ကရှင်နဲ့ညီလူချားနာတယ်ဒီပြည်မှာလည်းခြားနာတယ်ဒါကြောင့်ပြမှုကျူးလွန်တဲ့သူကိုပြစ်ဒဏ်ပေးရမယ်ဆိုတဲ့အားကောင်းတဲ့စံထားချက်ကဥပဒေစိုးမိုးရေးမှာပဲရှိတယ်စီကန်းမှာမရှိဘူးအဲ့တော့မြန်မာစစ်ကောင်းဆောင်တွေကဒီမိုကရေစီဆိုပြီးစီကန်းနဲ့တွားကျင်တယ်စီကန်းနဲ့လည်းတွားနေကြတယ်ဥပဒေစိုးမိုးရေးနဲ့အညီမတွားဘူးခဏဥပဒေစိုးမိုးရေးလို့ပြောတဲ့အချိန်မှာဒီပြည်လုံးကဘယ်သူမှပြမှုကျူးလွန်တဲ့လူကိုပြစ်ပေးပါဆိုတဲ့အတန်ကပြေလောင်ထွက်မလာဘူးအဲ့တော့ဥပဒေစိုးမိုးရေးကအသက်ဝင်ဦးငြိမ်းနေတယ်ဥပဒေစိုးမိုးရေးကရူပိုင်လောဖြစ်နေလက်ရှိဒီတဲ့ဥပဒေရှိတယ်အဲ့ဒါကိုလိုက်နာပါဆိုဥပဒေစိုးမိုးရေးဖြစ်နေမြင်နေကြတယ်ဥပဒေစိုးမိုးရေးရဲ့အစမှာဟာမူရာဘီဖြစ်မှာပြည်မှုကျူးလွန်တဲ့လူကစစ်တောင်းအောင်ပြေးခဲ့တာဖြစ်တယ်အဲ့တော့ပြည်မှုကျူးလွန်သူကိုပြစ်ပေးရမယ်ဆိုဥပဒေစိုးမိုးရေးကိုတကယ်လက်တွေ့ကျင့်သုံးမှသာလျင်ဒီမိုကရေစီကရှင်းသားနိုင်တယ်ဥပဒေစိုးမိုးရေးကပြည်ပြုံးနေတာကဒီမိုကရေစီကဘယ်လိုမှမရှင်းသားနိုင်ဘူးဒီမိုကရေစီအကူပြောင်းဆိုတာငါတို့ရောက်မှာမဖြစ်နိုင်ဘူ
းဟုတ်ကဲ့ခင်ဗျာ
တစ်ချက်နောက်တစ်ချက်ကဒီဥက္ကမောင်လည်းပြောသွားတယ်။နိုင်ငံပါတီကြီးများကြီးကစားကွက်လို့ပြောတယ်။ဆိုနိုင်ငံပါတီကြီးများကြီးကစားကွက်ဆိုတာကတော့ဒါတစုံတရာအထီရောဟိုဖွင့်နိုင်တာပေါ့လေ။ဆိုကျွန်တော်တို့ NLD တိခါကြအောင်ဆိုရဲ။သို့တော်လည်းပဲ NLD တိခါကြအောင်မြန်မာစစ်တပ်ကလုပ်တယ်ဆိုရင်လည်းပဲဒါကကစားကွက်မဟုတ်တော့ဘူး။ဒါကနိုင်ငံတကာအဆင့်ရှိတဲ့ crime ဖြစ်သွားပြီ။ရဆုံးမှုကြီးဖြစ်သွားပြီ။ဒါကလူခဏသိန်းကျော်လောက်ကဘဝနဲ့အသက်နဲ့ကနာကူနဲ့ကြီးစိဥ္စာနဲ့ချိတ်ခါတဲ့နိုင်ငံတကာ crime ဖြစ်သွားပြီ။ဒါကိုကျွန်တော်တို့ကကစားကွက်လို့စဉ်းစားလို့မရတော့ဘူး။အဲ့လိုကစားကွက်လို့ပေါ်လို့စဉ်းစားနေတဲ့ကာလပတ်လုံးဆင်းဘရောမမြန်မာနိုင်ငံတည်ငြိမ်တဲ့ဒီမိုကရေစီနိုင်ငံတူးတက်ဖွံ့ဖြိုးတဲ့နိုင်ငံဖြစ်မလာနိုင်ဘူး။အဲ့တော့ဥပဒေစိုးမိုးရေးအခြေခံကကိုဒီလောက်ကြီးမားလွန်အားကြီးတဲ့ရက်ဆက်လွန်အားကြီးတဲ့ပြည်ဝကြီးရဲ့ကျူးလွန်တဲ့သူတွေကိုပြစ်ပေးပြီးတော့ဥပဒေစိုးမိုးရေးတိဆောက်မှသာလျှင်ကျွန်တော်နိုင်ငံရေရှည်ငြိမ်းချမ်းတည်ငြိမ်တူးတက်ဖွံ့ဖြိုးနိုင်မှာဖြစ်ပါလေ
။ဟုတ်ကဲ့ခင်ဗျာ။ကောင်သူရဲ့ကျေးဇူးပါကျွန်တော်နောက်ထပ်သတင်းရှင်တွေလှည့်ပေးကြပါမယ်နောက်တစ်ဦးကတော့ကိုငင်းချန်းလေလိုက်ပေါ်မှာရှိပါလေကိုငင်းချန်းတို့တို့ဆွေးနွေးမြေမြန်လို့ရပါတယ်
ကဲခဗျာအခုဟောဥစ္စာပေါ့နော်ကျွန်တော်ဆိုင်လို့သတ်မှတ်တာအမေရိကန်အောက်လွှတ်တော်ပေါ့ဒါပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့လွှတ်တော်ကိုယ်စားလှယ်တွေကသတ်မှတ်ထားတဲ့ဆိုတဲ့အခါကျတော့အမေရိကန်ပြည်သူအံလို့ပြောလို့ရတာပေါ့နော်ဒါတိချက်နှိမ့်ချက်ကဗမာတမတော်ဆိုပြီးတော့ဒေါအောင်ဆန်းစုကြည်ကလည်းဖေဖေတီချောင်းထားတဲ့တမတော်ပြောတယ်ဗမာပြည်မှာတမတော်ကအစ်တက်ကပေါ့နော် institution အင်အားအကောင်းဆုံးပါဒီထက်မှနိုင်ငံတကာကနေပြီးတော့တန်တရားရှိပါတယ်စစ်မဲ့ဆေးမဲ့ဆိုပြီးတော့သတ်မှတ်ထားတဲ့သူတွေရာဇဝတ်ကောင်းနေလို့တော့မှမသုံးသေးပါဘူးတန်တရားရှိတဲ့သူတွေကိုဒီလိုမျိုး institution ကြီးတစ်ခုကဒီလူတွေကြောင့်နာမည်ပြတ်တာကိုဘာကြောင့်ထုတ်မပေးပဲနဲ့ genocide လုပ်တဲ့နိုင်ငံလို့ဗမာပြည်ကနာမည်တွင်းနေတာကိုဗမာပြည်ထဲမှာရှိတဲ့ NLD အပါအဝင်ရှိသမျှလူထုကဒီဟိုစစ်တပ်ကမကောင်းတဲ့သူတွေကိုဖယ်မထုတ်ပဲနဲ့ဘာဖြစ်လို့စစ်တပ်နဲ့ဗမာပြည်နဲ့တွဲပြီးတော့လူမျိုးကြီးဝါဒကိုအကောင်အထည်ဖောနေတာလဲပေါ့အဲ့ဒါကြောင့်မို့နာမည်ပြည့်ရတဲ့အတွက် genocide တို့သတ်မှတ်ခံထားတဲ့အတွက်ဗမာပြည်ဘလို့ဆုံးရှုံးနိုင်လဲဆိုတော့ဥစိတ်ဝင်းအနေနဲ့ဖြည့်ပေးရင်ပိုကောင်းပါတယ်ကိုအောင်သူကတော့ခုနကပြောသွားလို့
ဟုတ်ကဲ့ခင်ဗျာကျွန်တော်ဥစိတ်ဝင်းအလှည့်ပေးပါမယ်ကျွန်တော်နောက်ထပ်သွားရှိတူလဲတစ်လျှောက်တုံးဖိတ်ရပါဖိတ်ချင်ပါတယ်ခင်ဗျာတစ်လျှောက်တည်းကိုတက်ခိုင်တိုးတိုးဆွေးနွေးမြင်းမြန်းလို့ရပါတယ
်ခင်ဗျာကျွန်တော်ဒီ genocide ဆိုသတ်မှတ်ခံတဲ့ပတ်သက်ပြီးတော့ခုနကကိုအောင်သူပြောတော့တိုင်းရင်းသားတွေမှာဖြစ်တဲ့ဗမာဖြစ်တဲ့ထိုးစစ်နဲ့ဒီခိုင်မှာဖြစ်တဲ့ကိစ္စတွေကတော့တက်ခွင့်မရှိခြင်းနဲ့ဟိုတိုင်းသားတွေမှာဖြစ်တဲ့ကိစ္စကိုဗမာပြည်သူများဆိုတယ်ဘယ်သူမှမထောက်ခံမှုစစ်တပ်ဘုံကတောက်လျှောက်ကိုကန့်ကွက်လာတဲ့စစ်တပ်ကိုဆန့်ကျင်လာတဲ့ဖွဲ့စည်းပါဗမာပြည်သူဆိုတာဒီရခိုင်ကိစ္စမှာတော့တက်တာတခြားစီဟိုဒီရဲစခန်းပေါင်း30ကျော်တိုက်ခိုက်ခံရတာတွေဒီစစ်ထနာတွေခုတိုက်ခိုက်ခံရတာတွေနောက်ကြတော့ဟိုခါကိုကြည့်ကြသိဒီရခိုင်နေသားတော့တောက်ပြီးတင်းရွေချင်းမှာအာစာဖွဲ့စည်းဩဇာအဲ့ထင်မှာဘလောက်ပြန့်နေနေဆိုသိတာဘယ်လိုသတင်းမကြိုက်အဲ့မဖော်တော့ကြဘူးဟိုပြောတာဒါလည်းကိုကျော်သိန်းပြောတာဟာနိုင်ငံတော်ပြန်လာမပြန်လာမသိဘူးအမေရိကန်အောက်လွှတ်တော်ရေးတူရှိတာတော့မသိဘူးဗမာပြည်သူကြားထဲမှာတော့ဒါမှန်စရာဆိုကျွန်တော်သိတယ်ဒါပေမဲ့အဲ့ဒါကိုကြတော့ဘယ်သူမှမထောက်ပြောဘူးဒါအဲ့ဒီလူတွေပြန်လာပြီဆိုရင်ရောဒီကြေတနာအေးမလားမအေးဘူးမအေးဘူးကျွန်တော်အာမခံပြောရဲ
ဟုတ်ကဲ့ပါ
အဲ့ဒီငြိမ်းနေပြီ
ဘယ်လိုမှခံရတော့အဲ့မှာကျွန်တော်တစ်ဆက်တည်းကျွန်တော်ပြော
ဦးအောင်သူတို့ဘာလို့ထဲဥက္ကဋ္ဌဝင်တို့ထဲမြင်ရထဲပြီးဘာလို့မဆွေးနေကြလဲအောက်မေးချင်တာ
အဲ့မှာသတင်းနဲ့ပတ်သက်လို့ကျွန်တော်လည်းထည့်ပြောချင်ပါတယ်ရခိုင်ဒေသမှာအာစာတိုက်ခိုက်မှုနဲ့ပတ်သက်လို့ဟိန္ဒူတွေတတ်ခါနဲ့ပတ်သက်လို့အမြဲပြောကြပါတယ်ဒါပေမဲ့သတင်းတွေမှာကျွန်တော်တို့ဖော်ပြပြီးသားဖြစ်ပါတယ်ဒါတွေကဖော်ပြဒါပေမဲ့သတင်းဆိုတာမြုပ်နေတဲ့ကိစ္စတွေကိုဖော်ထုတ်တဲ့ခါကျတော့ဟိုရိုဂျာရဲ့ကိစ္စနဲ့ပတ်သက်လို့အခုတည်းကြီးအစိုးရကလည်းတာဝန်မခံဘူးဒါတစ်ဖက်ကကျွန်တော်ပြောတာမဟုတ်ပါဘူးအဲ့ဒါကြောင့်မလို့သတင်းရဖြစ်တဲ့သဘောကိုကျွန်တော်ဖြစ်နေတာကိုပြောပြတာပါခုနကသတင်းတွေကိုထိန်ချန်ထားတာတော့မရှိပါဘူးခုနဟိန္ဒူတွေဖြစ်တဲ့ကိစ္စအဲခုနဒီဘက်မှာခုနအာစာတိုက်ခိုက်မှုကိစ္စဒါတွေကတော့နိုင်ငံတကာကလည်းသိပါတယ်ခင်ဗျာကျွန်တော်ကိုစင်ဝင်းကိုလှည့်ပေးကြပါတယ်ခင်ဗျာကိုစင်ဝင်းခုနကကိုငင်းချမ်းမီးသွားတဲ့ကိစ္စနဲ့ပတ်သက်လို့ energy အစိုးရမှာကတော့တာဝန်မရှိဘူးလားအဲ့ဒါလေးဖြည့်ပေးသိချင်ပါတယ
်ဒီလိုမျိုးပေါ့ကျွန်တော်စိုက်ကျလာမဖြစ်လားဟလာဟိုကျွန်တော်စာရင်းနဲ့ဆွဆွဲတဲ့ဟာတွေဒီရဒီဆွဆွဲခံရဟာကိုတရားရုံးကျွန်တော်အမြင်ကတော့တရားစီရင်လို့လုပ်ကိုလုပ်တင်တယ်ဘယ်လိုဟာမျိုးမှာတော့အကောင်းဆုံးအနေထားဖြစ်မလဲဆိုတော့ကျွန်တော်တို့ပြည်တွင်းမှာကိုတရားစီရင်မလွတ်လပ်တဲ့တရားစီရင်မှုဆိုတဲ့ဟာဖြစ်တယ်ဒါပေမဲ့ပြောရလို့ရှိရင်အဲ့ဒါကဖြစ်ဖို့လမ်းမရှိနော်ဟိုကျွန်တော်မြင်နိုင်တဲ့အနာဂတ်ကြီးကိုဘာမှအဲ့ဒီကမဖြစ်ဘူးအဲ့တော့အဲ့ဒီလိုအနေထားမှာတန်ကြီးရဲ့ဒီခုအတိုင်းဝိုင်းအနေထားဒါတစ်ဖက်မှာနိုင်ငံရေးရဲ့ဒီဟတ်ပါဝါကိုဟိုကိုင်နာတာဟိုစစ်တပ်ရဲ့ကိုင်နာတာပါဝါရှယ်ရင်းညီတာတွေထောင်းတော့လူမျိုးဆိုဆိုက်တီပါဘူးတပိုက်ဖြစ်စ်နေတဲ့ဟာအကူကကြီးနေတယ်အဲ့တော့အစိုးရလုပ်တင်တာဆိုတော့လုပ်တင်တာပေါ့လုပ်ရင်ကောင်းတာပေါ့လို့ပဲပြောရမှာပဲဒါပေမဲ့ reality တကယ်ဟိုလက်တွေ့မှာတော့အဒီဟာကလမ်းမရှိဘူးအဲ့တော့တခြားနီလန်နေရာတော့ဗာလဲဆိုတော့ဟိုအဲ့တော့ tribunal တို့နော်ဟိုတဟိတ်မှာလို့တဲ့ ICC တို့ဒါတောင်မှအများကြီးဟိုတာစီတွေအများကြီးရှိသေးတယ်ဗာပဲဖြစ်နိုင်ရှိသေးတယ်လမ်းကြောင်းဒီလိုပြောလို့ရှိရင် tribunal တော့နေမှာပဲသူကလည်းဒီဟိုအပြင်မှာနိုင်ငံတစ်ခုမှာအခုဖြစ်နိုင်ရှိနေရှိတဲ့နိုင်ငံလို့ပြောလို့ရှိရင် America ရှိမယ် Canada ရှိမယ် UK ရှိမယ် Australia ရှိမယ်အဲ့ထဲမှာမှာလမ်းကြောင်းကတူကအမေရိကန်နဲ့ကနေဒါကဟိုမဖြစ်နိုင်တဲ့ဟာမျိုးတွေပဲရှိတယ်။အဲ့ဒါကတူကဒီ try ဟိုဟာ try ရဆက်သွားနေတယ်။အဲ့ဒီမှာမှဘယ်သူတွေတည်ရတော့မြောက်တယ်ဆိုတော့ဒါမှဒီကိစ္စနောက်ပြီးတော့ပြီးခဲ့တဲ့ Bosnia ရဝန္ဒာတို့တဲ့ပို့ပြီးတော့ဟို suspect ဖြစ်တဲ့လူတွေပိုများပါလိမ့်မယ်။စစ်မှုတွေမကဘူးအရာမာဒီမာရောဒီမျိုးပေါ်တခြားတော့ဒီနေရာရှိကပါ။နားကြီးများပါလေ။အဲ့တော့အဲ့ဒါတွေပြောလို့ရှိရင်တစ်ဖက်မှာ အခုရှိနေတဲ့ရဝါနာမာရမဟိုဟိုတရားရုံးချင်းပြီးလောက်တာပတ်စံကုန်ကအကြီးဆုံးပြီးတော့မထည့်ရောက်ဘူးဆိုပြီးဝေဖန်တာနေထွက်နေတာကျွန်တော်တို့မှမြင်လို့ရအားရှိနေတယ်နော
်ဟုတ်ကဲ့ကျွန်တော်ကခုနကကိုနင်းနေပြီးတော့တန်ထောက်ချက်ပါတယ်ဒီလက်ရှိ NLD အစိုးရအနေနဲ့ဒီဖြစ်ရတဲ့ပတ်သက်ပြီးတော့အာတော်နိုင်ငံတော်များနိုင်ငံတကာထောက်ပြတော့လုံးကျုံရင်ဖွဲ့တွေမှာတာဝန်ရှိတယ်ပေါ့နော်ဒါပေမဲ့တချို့မြင်ကြတာက NLD စုရကုန်လိုက်ကဒါကိုအကောက်ွယ်ပြီးနေရဆိုတဲ့သဘောမြင်ကြပါတယ်အဲ့ဒီအချင်းတွေရမြင်ရပါလားကိုစိန်နဲ့တုံ့ပြန်ချက်တွေ
NLD စိုးရရဲ့အဲ့တော့သတိကြည့်ကိုယ်တိုင်လည်းသူကဝင်ခံနာပြီးတာပဲလေ။ဟိုကအာ UK ကနေအင်္ဂလန်ကဝင်ကြီးလာတဲ့ခါကျတော့ဒီကိစ္စကိုတခြားနီလာနဲ့ဒီတဲ့ပူပေါင်းတဲ့နီလာနဲ့အဲ့လုတ်ခဲနိုင်တာဆိုတဲ့ဟာမျိုးနော်။အဲ့သူပြောထားတာပဲ။အဲ့တော့ရှင်းနေပါလေ
။ဟုတ်ကဲ့။ကျွန်တော်နောက်ဆုံးလေးတူတူလေးနေကြပါလေ။အခုမြန်မာဆွေရကဒီဖြစ်ရနေတဲ့ပတ်သက်ပြီးတော့စုံစမ်းရေးကော်မတီပေါ့ပြည်တွင်းမှာဖွဲ့စည်းပါလေ။နိုင်ငံတကာနှစ်ယောက်ပြည်တွင်းကနှစ်ယောက်ပေါ့။ဒီဖွဲ့စည်းထားတဲ့ရလက်ကဒီဖွဲ့စည်းထားတဲ့အခြေအနေဒီကထွက်လာမဲ့ report အစီအစဉ်လာရှိပါတယ်။မြန်မာသားသားရှိမလားနိုင်ငံတကာလက်ခံမဲ့အတိုင်းသာရှိလားဘယ်လိုမြင်ပါလဲခင်ဗျာ
။ဒီမှာစုံစမ်းရေးကော်မရှင်အနေနဲ့တွားတွေ့တာကကိုလူကိုပြန်မေးတဲ့ဟာအနေထားပဲရှိနေသေးတယ်လေ။ဟိုတကယ်လွတ်လွတ်လပ်လပ်စောက်စိတ်မရှိဘဲနဲ့အစ်စ်ခနိုင်တဲ့အနေထားမဟုတ်တာ။နှစ်ဖက်ပြောရရင်တော့နှစ်ဖက် community ကလုံး community နှစ်ခုကလုံးသမဘောင်းရဲ့အဲ့ဒီဟိုအစိုးတက်ပတ်တော့လုံလုံရေးပတ်ဒီရောမေးနိုင်တဲ့အနေဒါနောက်ပြီးတော့ဟိုဒုက္ခတွေတွေဟိုကိုမေးနိုင်တဲ့ victim တွေဘက်ကိုမေးနိုင်တဲ့အနေဒါမရှိတော့အဲ့ဒါတွေကတော့ဝေးပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life season အချင်းစစ်တော်လို့ပါအဓိကပေါ်ဆွေးပြီးဆွေးနွေးပြီးတဲ့လူခွင့်ရှင်နေဦးအောင်သူနောက်ဒင်းစားဆရာဦးစိန်ဝင်းနဲ့ကျွန်တော်တို့ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော် daily life season တမပဲရနာကွယ်ပေးပါခင်ဗျာ